အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ကိုစီးပွားရေးအရပိတ်ဆို့မှုတွေအားလုံးရုပ်သိမ်းပေးရင်မြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းတဲ့အဆိုကိုပြည်သူ့လွှတ်တော်မှပြည်ခိုင်ဖြိုးအမတ်တဦးကတင်သွင်းခဲ့ပါတယ်။ဒါပေမဲ့ဒီအဆိုကိုလက်ခံဆွေးနွေးဖို့မရှိကြောင်းပြည်သူ့လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံအပေါ်စီးပွားရေးအရေးယူတန်းခတ်မှုတွေဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်ထွန်းမှုနဲ့စီးပွားရေးကိုထိခိုက်စေတယ်လို့ရခိုင်စစ်ဆိုးရွားတွေဘက်ကတောက်လျှောက်ပြောခဲ့တယ်လို့ပဲစစ်ဘိုလ်ချုပ်တွေဦးဆောင်တဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဒီအယူဆအတိုင်းပါပဲ။ဒါကြောင့်ကြံ့ခိုင်ရေးအမတ်တဦးဖြစ်တဲ့တာစီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတန်းဆိုးကအမေရိကန်ပြည်အောင်စုရဲ့အရေးယူပိတ်ဆို့မှုအားလုံးရုပ်သိမ်းရေးအစိုးရကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းတဲ့အဆိုကိုဒီကနေ့ပြည်သူ့လွတ်တော်မှာတင်သွင်းခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာဒီမိုကရေစီအမြင့်တင်ရေးကိုအားပေးသွားမယ်၊ကူညီသွားမယ်ဆိုတဲ့စကားတွေ၊ကတိတွေအများအပြားရှိခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာတော့အပြောနဲ့အလုပ်ကွာဟနေသေးတာကိုကျွန်တော်တို့မြင်တွေ့ခဲ့ရပါတယ်။ကျွန်တော်တို့နိုင်ငံဟာနိုင်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီဖြစ်ပါတယ်။ပိတ်ဆို့အရေးယူစဉ်ကဖော်ပြခဲ့တဲ့အကြောင်းအရာများလည်းမရှိတော့ပါဘူး။ဒီလိုအခြေအနေမျိုးမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ဆက်လက်ပိတ်ဆို့နေခြင်းဟာမြန်မာဒီမိုကရေစီပြည်သူပင်ကိုတည်တတ်နေလို့ဖြစ်ပါတယ်။ယခုလိုစည်းဝါးရေးရဒဏ်ခပိတ်ဆို့အရေးကြီးမှုတက်တန်းတစ်နှစ်တိုးမြင့်ဒဏ်ခပိတ်ဆို့မှုဟာရုပ်သိမ်းပေးနိုင်ရေးကိုနိုင်ငံတော်အစိုးရမှအလေးထားဆောင်ရွက်ပေးပါရန်အတွက်တိုက်တွန်းကြောင်းအဆိုဤလွတ်တော်မှတဆင့်တင်သွင်းအပ်ပါတယ်ခင်ဗျာ
။ဒါပေမဲ့လို့ဒီအဆိုကိုဆက်လက်ဆွေးနွေးသင့်မသင့်လွတ်တော်ကုသလေကြားမဲခွဲဆုံးဖြတ်ပြီးကန့်ကွက်မဲအများစုရခဲ့တာကြောင့်ဒီအဆိုဟာလက်ခံဆွေးနွေးခွင့်မရခဲ့ပါဘူး။မြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာရမျိုးသိန်းကတော့ဒီဆိုဟာကြံ့ခိုင်ရေးပါတီကတောက်လျှောက်ကင်ဆယ်လာတဲ့မူဖြစ်တယ်လို့ပြောပါတယ
်။အဲလွန်ခဲ့တဲ့2021ခုနှစ်တုန်းကလည်းပဲပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုတိယဥက္ကဋ္ဌဦးထေးဦးကအလားတူအဆိုမျိုးတင်သွင်းခဲ့ဘူး။အဲတော့အခုပြောရင်နောက်ထပ်9နှစ်ကြာတဲ့အချိန်မှာဒီဆိုထပ်ပြီးတော့တင်သွင်းတာဖြစ်တယ်။အဲဒီအခါကျတော့ဒါဟာနော်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မူဝါဒနဲ့တိုက်ရိုက်ဆက်ဆံနေတယ်လို့မြင်တယ်နောက်ပြီးတော့ဒီပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဆိုတာစစ်ဘိုလ်ချုပ်ဟောင်းနေဦးဆောင်တဲ့ပါတီဖြစ်တယ်။နောက်ပြီးတော့စစ်ဘိုလ်ချုပ်ဟောင်းအများစုဟာလည်းပဲခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်ပြီးတော့အလုပ်လုပ်နေတယ်။အကျိုးစီးပွားတွေထပ်တူကြနေတယ်။အဲ့ဒီအတွက်ကြောင့်မလို့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေရဲ့အကျိုးကိုကြည့်ပြီးတော့တော့မြန်မာပြည်သူလူထုအများစုရဲ့အကျိုးကိုမျက်ကွယ်ပြုပြီးတော့ဒီအဆိုတင်သွင်းတာလို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ပြည်ခရီးစစ်ဆူကဆက်ဆက်လက်ထမှာလူခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်အောင်စုအပါအဝင်အနောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံအပေါ်စီးပွားရေးအရအရေးယူပိတ်ဆို့ခဲ့ပေမလို့ပြီးခဲ့တဲ့သမ္မတဟောင်ဦးသိန်းစိန်ဆူကလက်ထက်ကဲကဖြေလျှော့မှုတွေအသီးသီးလုပ်ခဲ့ကြပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆူအသစ်တက်လာပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့မေလ20ရက်နေ့မှာတော့အမေရိကန်ပြည်အောင်စုအနေနဲ့လူထုကိုတိုက်ရိုက်ထိခိုက်စေတဲ့ပိတ်ဆို့မှုအတော်များများကိုဖြေလျှော့ပေးခဲ့ပါတယ်။အမေရိကန်ဆိုးရဘက်ကတော့စီးပွားရေးအရပိတ်ဆို့မှု80ရာခိုင်နှုန်းကိုဖြေလျှော့ပေးခဲ့ပြီးလက်ရှိကျန်နေသေးတဲ့20ရာခိုင်နှုန်းကတော့တတိပုဂ္ဂလကိုသာပြစ်မှတ်ထားတဲ့ပိတ်ဆို့မှုတွေဖြစ်တယ်လို့အခိုင်အမာပြောဆိုထားပါတယ်။ဒါပြင်လက်ရှိကျန်ရှိနေသေးတဲ့ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံရှင်းနှီးမြှုပ်နှံမှုအပါအဝင်စီးပွားရေးအရတစုံတရာထိခိုက်ပျက်စီးစေမှာမဟုတ်ဘဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလည်းတစုံတရာတက်ရောက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့လက်ရှိကျန်ရှိနေသေးတဲ့ပိတ်ဆို့မှုတွေကိုဆက်လက်ထားရှိသင့်တဲ့အကြောင်းဒေါက်တာရမျိုးသိန်းကအခုလိုသုံးသပ်ပါတယ်။
ခရိုနီစီးပွားရေးလုပ်ငန်းရှင်အချို့အတွက်ပဲဖြစ်နိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ်။ဆင်းရဲမွေးတေမှုလွန်နစ်နေတဲ့မြန်မာပြည်သူလူထုအတွက်စီးပွားရေးဒဏ်ခပိတ်ဆို့မှုကိုရုပ်သိမ်းလိုက်တာဟာအချို့ထူးထူးခြားခြားရှိလာမယ်လို့ကျွန်တော်ကမယုံကြည်ပါဘူး။အဲ့ဒီအတွက်ကြောင့်မလို့ပြည်သူ့လွတ်တော်မှာဒီအဆိုဆက်ပြီးမဆွေးနွေးဖို့အတွက်ဆုံးဖြတ်ခဲ့တာဟာမြန်မာပြည်သူလူထုအများစုရဲ့စံနှုန်းသဘောထားနဲ့တထက်တည်းကြရတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
မြန်မာနိုင်ငံသားကြီးဝင်ကြီးလက်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတော့တကယ်ပိတ်ဆို့မှုတွေကိုစိုးရင်စရာမလိုပဲလမ်းမှန်ကိုဆက်လက်လျှောက်ပါမယ်ဆိုရင်အချိန်တိုအတွင်းမှာပိတ်ဆို့မှုအားလုံးကိုရှုတ်သိမ်းသွားဖို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝင်ကြီးဂျွန်ကယ်ရီနဲ့နေပြည်တော်မှာလုပ်ခဲ့တဲ့ပူးတဲ့စင်စာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်အမေရိကန်ပြည်အောင်စုအစိုးရတာဝန်ရှိသူတွေကတော့မြန်မာနိုင်ငံအပေါ်ကျန်နေတဲ့အရေးယူမှုတွေဟာပြစ်မှတ်ထားအရေးယူမှုတွေသာဖြစ်ပြီးတော့ဒါဟာလက်ရှိသွားနေတဲ့မြန်မာဒီမိုကရေစီတိုးတက်မှုအတွက်တွန်းအားဖြစ်အောင်ယူရဲထားရှိတာဖြစ်တယ်လို့ပြောဆိုကြပါရခင်ဗျာ။